လေးရှားနိုင်ငံမှာစစ်သွေးကြွအဖွဲ့တွေနဲ့ပါဝင်ပတ်သက်မှုတန်တရားနဲ့နိုင်ငံသား၄ဦးဖမ်းဆီးတဲ့အထက်မှာမြန်မာနိုင်ငံကရိုဟင်ဂျာ၂ဦးပါတယ်လို့ရဲတပ်ဖွဲ့ရဲ့အင်ကာနီကပြောဆိုချက်ကိုကိုးကားပြီး Reuters သတင်းကဖော်ပြပါတယ်။မြန်မာနိုင်ငံနောက်ဘင်္ဂလားဒေ့ရှ်နိုင်ငံဒုက္ခနေတဆင့်ခိုလုံခွင့်ရှာရေးအတွက်မလေးရှားကိုရောက်နေကြတဲ့ရိုဟင်ဂျာကတောင်းနေချီပြီးရှိနေပါတယ်။တန်တရားရှိသူရိုဟင်ဂျာ၂ဦးစလုံးကတော့2019ခုနှစ်တိုက်ခိုက်မှုလက်သက်အဖြစ်ပြောဆိုထားတဲ့IRSC သဘုံအဖွဲ့ကိုထောက်ပံ့မှုနဲ့ဖမ်းဆီးတာလို့ရဲစုံစမ်းရေးမှူးအဗ်ဒူဟာမစ်ဘာရာကကြေညာချက်မှာပြောဆိုထားပါတယ်။တန်တရားရှိသူတွေကတူဖြစ်တဲ့အသက်42နှစ်အရွယ်ဆောက်လုပ်ရေးလှုပ်သားကတော့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိခ်ဟာစီနာကိုတပ်ဖြတ်ဖို့ချင်းချောက်ထားတဲ့ဗီဒီယိုကိုလူမှုကွန်ရက်မှာတင်ခဲ့တယ်လို့လည်းရဲစုံစမ်းရေးမှူးကပြောပါတယ်ရှင်။